လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှင်နေဦးကိုနီကိုလူမြင်ကွင်းမှာလှုပ်ကြံတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့တရားမျှတမှုမရှာနိုင်ရင်တပ်မတော်နဲ့လက်ရှိ NLD အစိုးရရဲ့ပုံရိပ်ကိုထိခိုက်နိုင်တယ်ဆိုတဲ့ပြောဆိုမှုတွေပြည်သူတွေကြားမှာကြဲကြဲလောင်လောင်ထွက်ပေါ်နေပါတယ်ရှင်းနေကြီးဥက္ကဏီလှုပ်ကြံခံရတာဒီကနေ့ဆိုရင်၄ရက်မြောက်ဖြစ်လာပေမဲ့အာဏာပိုင်တွေဘက်ကတိကျတဲ့သတင်းထုတ်ပြန်မှုမရှိတဲ့အပေါ်မှာအမှုမှန်ပေါ်ပေါက်ရေးအတွက်စိုးရိမ်ကြဖြစ်တယ်လို့အများစုကထောက်ပြနေကြတာပါ။သတင်းအဖြစ်ဆုံးကို VOA မြန်မာပိုင်းသတင်းတောက်မတ်မြင့်မြင့်ခိုင်ပြောပြပေးပါမယ်ရှင်။
လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှိနေဦးကိုနီဟာရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်လူမြင်ကွဲမှာလှုပ်ကြံခံရပြီးသေဆုံးတာဒီကနေ့ဆိုရင်၄ရက်မြောက်ရှိသွားပါပြီ။တရားလွှတ်တော်ရှိနေဦးကိုနီလှုပ်ကြံခံရမှုအပေါ်စုံစမ်းစစ်ဆေးမှုအခြေအနေတွေနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကအခုချိန်ထိတိကျရေးရတဲ့သတင်းထုတ်ပြန်တာမရှိတာကြောင့်အမှုမှန်မပေါ်ပေါက်မှာကိုအများစုကစိုးရိမ်နေကြတာပါ။ဦးကိုနီလှုပ်ကြံခံရမှုနဲ့ပတ်သက်တဲ့အမှန်တရားကိုပြည်သူတွေသိခွင့်မရှိဘူးဆိုရင်တမရုံနဲ့လက်ရှိ NLD အစိုးရရဲ့ဂုံတိတ်ခါကိုထိခိုက်နိုင်တယ်လို့ဥပဒေပညာရှင်တဦးဖြစ်တဲ့တရားလွတ်တော်ရှိနေဦးကြည်မြင့်ကပြောပါတယ
်။အမှုမှမဟုတ်ဘူးလို့ပြည်သူတွေမယုံကြည်တဲ့နေ့မှာတမရုံအတွက်လည်းမကောင်းဘူး။လက်ရှိအစိုးရအတွက်လည်းမကောင်းဘူး။ NLD အတွက်လည်းမကောင်းဘူး။ဒါတော့အသေးချာပဲ။အဲ့တော့အမှုမှပေါ်အောင်ဝိုင်းဝန်းစူးစမ်းသင့်တယ်။သို့တော့လက်ရှိသွားနေတဲ့နှုံသားနဲ့အနေထားတွေရတော့နော်။ဖျားခိုးခိုင်းတဲ့အဆုံးတတ်ပြလိုက်မှာကိုဆရာအမတန်စိုးရင်
မြန်မာပြည်ဟာဆယ်စုနှစ်ပေါင်းများစွာတရားဥပဒေစိုးမိုးရေးနဲ့ကင်းကွာခဲ့ရပြီး2008ခုနှစ်ကမာရွတ်မြို့နယ်စိမ့်လေကန်တာလန်းကငါးလုံးပြိုင်လူတက်မှုအပအဝင်ပြီးခဲ့တဲ့နှစ်ကမင်္ဂလာရုံမြို့နယ်မှာဖြစ်ပွားခဲ့တဲ့ရဲအရာရှိဟောင်းမိသားစုတစုလုံးတေဆုံးခဲ့ရတဲ့လေးလုံးပြိုင်လူတက်မှုလိုအမှုတွေကိုတော့အခုချိန်ထိဖော်ထုတ်နိုင်ခြင်းမရှိတာမို့ရှေ့နေကြီးဦးကိုနီလှုပ်ကြံခံရမှုဟာလည်းအမှုမှန်ဖော်ထုတ်နိုင်ခြင်းရှိပါမလားဆိုတဲ့စိုးရိမ်ချက်တွေပေါ်ထွက်လာနေတာပါပြည်ရဲ့ရပိုင်းကဥက္ကဋ္ဌလှုပ်ကြံခံရမှုနဲ့ပတ်သက်တဲ့ရဲစစ်ဆေးချက်တွေအင်တာနက်ပေါ်ပေါက်ကြားခဲ့တာကြောင့်လုံခြုံရေးတာဝန်ရှိသူတွေရဲ့စုံစမ်းစစ်ဆေးချက်တွေအပေါ်ပြည်သူတွေအနေနဲ့မေးခွန်းထုတ်စရာဖြစ်ခဲ့ပါတယ်။လက်ရှိအချိန်ထိတော့ရှေ့နေကြီးဥက္ကဋ္ဌလှုပ်ကြံခံရမှုနဲ့ဆက်စပ်တဲ့စုံစမ်းစစ်ဆေးဆောင်ရွက်နေတာတွေဟာလက်ရှိအစိုးရနဲ့ပြည်ထောင်ရေးဝန်ကြီးဌာနမှအဓိကတာဝန်ရှိတယ်လို့မြန်မာနိုင်ငံအစ္စလမ်သာသနာရေးကောင်စီအတွင်းရေးမှူးဦးဝနာရွှေကပြောပါတယ
်။အခုလက်တွေ့အနေနဲ့ရလဒ်တီရပြောမယ်ဆိုရင်ဒီလောက်ရေးကြီးတဲ့ကိစ္စတွေဆိုင်ရဆာရန်ဒီပေါက်ခွက်လာတဲ့ကိစ္စမျိုးအရကဒီလောက်ဆိုင်ရဆာရန်ဒီပေါက်ခွက်လာတဲ့အချိန်မီရောက်တဲ့အချိန်မီမှာလည်းပြန်လဲတုံ့ပြန်ပြီးတော့ပြည်သူကိုပြန်လဲရှင်းလင်းတဲ့ဟာမျိုးလည်းအားရစရာမရှိဘူ
းတရားလွတ်တော်ရှိနေဦးကိုနီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအတွက်အတက်ကြွဆုံးသူတူဖြစ်ခဲ့သလိုလှုပ်ကြံခံရပြီးမသေးဆုံးခင်2016ဒီဇင်ဘာ30ရက်နေ့မှာတော့NLD လွတ်တော်အမတ်တွေကိုရွေးကောက်ပွဲကတိတစ်ခုဖြစ်တဲ့အခြေခံဥပဒေပြင်ဆင်ရေးအကောင့်ထယ်ဖော်ဖို့တိုက်တွန်းခဲ့ပါသေးတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးညံဝင်းကတော့ဥက္ကဋ္ဌလှုပ်ကြံခံရမှုဟာနိုင်ငံရေးနဲ့တနည်းတစ်ပုံဆက်ဆက်နေတယ်လို့ယုံကြည်သလိုဒီဖြစ်ရကြောင့်လုံခြုံရေးနဲ့ပတ်သက်လို့ပေါ်ဆောင်မှုကိုသတိပြုမိစေတယ်လို့ဆိုပါတယ်
။သူလိုက်နေတဲ့ကိစ္စတွေအမှုတွေလည်းကျွန်တော်တို့နဲ့ပြိုင်ပြီးတော့လိုက်နေတော့ကျွန်တော်တို့သိနေဒီလိုအသက်အန္တရာယ်ဖြစ်လောက်တဲ့ကိစ္စမျိုးဖြစ်စေအကြောင်းမရှိဘူး။အဲ့ဒါဆိုရင်ကိုနီဘာဖြစ်လို့နဲ့လဲဆိုတာပြန်ဆက်စဉ်းစားမှာဆက်စဉ်းစားတဲ့ခါကျတော့နိုင်ငံရေးကတနည်းမဟုတ်တနည်းနှွေနေမယ်လို့တော့ယုံကြည်တယ
်အစိုးရအနေနဲ့အမှုမှန်ပေါ်ပေါက်ဖို့အကောင်းဆုံးဆောင်ရွက်နိုင်ဖို့ပဲမျှော်လင့်ကြောင်းပြောလာသူကလောက်ကျန်တက်ဖြတ်ခံရတဲ့ရှင်းနေကြီးဦးကိုနီရဲ့သမီးဖြစ်သူမအေးတီခိုင်ပါဟ
ိုဒီကိစ္စနဲ့ပတ်သက်ပြီးတာဝန်ရှိတဲ့သူတွေကအကောင်းဆုံးလုပ်မယ်လို့ညွှန်နေပါတယ်အော်ကျမတို့ကတော့ဒီသူတို့တန်တရားရှိပါတယ်ဒီသူတို့တန်တရားရှိပါတယ်လို့မပြောလို့ပါပြောခွင့်လည်းမရှိဘူးထင်ပါတယ
်လူများရှိမှရှေ့နေကြီးဦးကိုနီကိုတနတ်နဲ့ပြတ်တက်ခဲ့တဲ့ဦးကြည်လင်းဆိုသူကတော့လက်ရှိမှရဲတပ်ဖွဲ့ကစစ်ဆေးနေစေဖြစ်ပြီးဒီလောက်ကြံမှုနောက်ွယ်ကဂွင်းဆက်တရေခန်းလို့တန်တရားရှိသူတွေကိုခေါ်ယူစစ်ဆေးမှုတွေလုပ်နေတယ်လို့ရဲတပ်ဖွဲ့ကပြောဆိုထားပေမဲ့အခုချိန်ထိသတင်းတိတိကျကျထုတ်ပြန်ပေးတာမရှိသေးပါဘူးရှင်